Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.55 နဲ့လိုင်းလမီတာ190ရိုးကနေဖမ်းယူနာဆင်နိုင်ပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်နိုင်ငံအတွက်အမြဲတမ်းနေထိုင်ခွင့်စနစ်ပြုပြင်ပြောင်းလဲရေးနဲ့နေဆက်တတိုင်းခတ်မဲ့အရေးအလျှော့မပေးဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်ယာယီပြည်ဝင်ခွင့်ရှောက်ထားခွင့်ကိုတူရကီနိုင်ငံတွင်းမှာဆန့်ကန့်လိုက်တဲ့အပေါ်ပြန်လည်ပြင်ဆင်ဖို့တူရကီကတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီ။ရှိခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးတင်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးဆောင်ရွက်မှုအခြေအနေမှကြားဖို့ရှိတာကတော့
ပြန်ပြီးတော့လက်ခံမယ်ဆိုတာကိုလည်းကျွန်တော်တိုင်ပင်ကလည်း19ရက်နေ့ကဒီပြောပြီးသားဖြစ်တယ်ဒီကိစ္စကိုလည်းကျွန်တော်တို့စပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ဒိုင်းနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ရှင်ပါတယ်ရေးလို့ရေးရှိမှသူတို့ပါဝင်ရှင်ပါတယ်ဆိုတာပြီးတော့အကုန်လုံးကပြောတယ
်လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပါပြည်ဆောင်ကတော့မကြခင်ကြမှာပါဒါအပြင်ရခိုင်ပြည်နယ်ထဲကဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဖက်ချန်းဆက်လီတို့နဲ့ထွက်ပြေးနေကြတဲ့အခြေအနေတွေနဲ့ရခိုင်ပြည်နယ်ဖက်ကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေစိတ်ဝင်စားမှုရှိနေတာကြောင့်တိုင်းရင်းသားဆစ်ဆောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတဲ့သတင်းတွေအပြင်အဖန်စီခံ RCSS တပ်သားအုပ်ကိုတရားရုံးမှာစတင်ကြားနာတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သင်ရေးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
် Dreamer Sale လို့ခေါ်ကြတဲ့အမေရိကန်ပြည်တော်စုကိုကလေးဘဝကလေးကတရားမဝင်ရောက်လာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရေးဒီမိုကရက်တင်တဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့်စနစ်ကိုအလုံးစုံပြုပြင်ပြောင်းလဲဖို့နဲ့လွှဲမှုကြီးကြပ်ရေးဝန်ထမ်းတစ်တောင်ထပ်မံခံထားဖို့တောင်ပိုင်းနယ်စပ်ကိုဒတိုင်းတိဆောက်ရေးတို့အပေါ်မှာတော့ချော့ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ကမူဝါဒတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုတွင်းကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့တိမ့်နဲ့ချီတဲ့လူတွေကိုကာကွယ်ပေးထားတဲ့ဒါကာအစီအစဉ်ကိုအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါ။ဒါပေမဲ့ဒါကာအစီအစဉ်နဲ့ပတ်သက်လို့အထက်နယ်အောက်လွှတ်တော်တို့ကဒီမိုကရက်ခေါင်းဆောင်တွေနဲ့သဘောတူညီချက်မရခဲ့တဲ့နောက်မှာတော့သမ္မတထရန့်ကနေဆက်တိုင်းခတ်ဖို့အရေးပြီးခဲ့တဲ့လကထပ်ပြောလာတာပါသမ္မတထရန့်ဆောင်ရွက်လို့တဲ့လွှဲမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေထဲမှာတော့အမေရိကန်နိုင်ငံသားတွေနဲ့တရားဝင်နေထိုင်ခွင့်ရထားသူတွေရဲ့အသက်18နှစ်အောက်ကလေးတွေအိမ်တောင်ဘက်တွေကိုအမြဲတမ်းနေထိုင်ခွင့်ထုတ်ပေးမှုကန့်သတ်ဖို့နောက်ကန့်သတ်ချက်အလိုက်အမှတ်ပေးစနစ်တစ်ခုလုပ်ဖို့လည်းပါဝင်ပါတယ်သမ္မတဘက်ကဆောင်ရွက်လို့နေတဲ့ကိစ္စရပ်တွေထဲကအများအပြားကိုတော့ဒီမိုကရက်တစ်ဘက်ကပြင်းပြင်းထန်ထန်စန့်ကျင်ထားပါတယ်ရှင်
တူရကီနိုင်ငံသားတွေအတွက်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားနိုင်မှုခေတ္တရပ်ဆိုင်းလိုက်တာကိုပြန်လည်ပြင်ဆင်ပေးဖို့တူရကီဘက်ကဒီနေ့တောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံသားတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုကိုမနေ့ကစလို့အမေရိကန်ဘက်ကယာယီရပ်ဆိုင်းလိုက်တာဖြစ်ပြီးတူရကီဘက်ကလည်းအလားတူပြန်လက်တော့ပြန်ခဲ့ပါတယ်။လက်တလောအဖြစ်ပြက်တွေကြောင့်တူရကီနိုင်ငံတွင်းကအမေရိကန်တရမန်အဆောက်အုံတွေနဲ့လူပုဂ္ဂိုလ်တွေရဲ့လုံခြုံရေးတူရကီဆိုရရဲ့အာမခံချက်ကိုပြန်လည်ဆန်းစစ်ဖို့လိုအပ်လာတယ်လို့တူရကီဆိုင်ရာအမေရိကန်တန်ယုံကမနေ့ကထုတ်ပြန်ကြေညာလိုက်တာပါတူရကီရဲ့အာမခံချက်ပေါ်ပြန်လည်ဆန်းစစ်ရတဲ့အကြောင်းရင်းနဲ့ယာယီပြည်ဝင်ခွင့်ဗီဇာလျှောက်ထားခွင့်ခေတ္တဆိုင်ငံထားတာဘလောက်ကြာမလဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးဒီဆန်းစစ်မှုလုပ်ငန်းစဉ်အတွင်းတန်ယုံနဲ့ကောင်စစ်ဝင်ယုံတွေကိုလာရောက်သူအရေအတွက်ရှော့ပါသွားစေဖို့တူရကီနိုင်ငံတွင်းကအမေရိကန်တန်တမာရေးရာဌာနတွေမှာပြည်ဝင်ခွင့်ဝန်ဆောင်မှုအားလုံးကိုချက်ချင်းဆိုင်ငံ့တဲ့အကြောင်းအမေရိကန်တန်ယုံရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့ညှိနှိုင်းရေးအမေရိကန်ရဲ့ကြိုးပမ်းမှုကဆယ်စုနှစ်နှစ်ခုကျော်ကြာမအောင်မမြင်ဖြစ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားကိုဒေါ်လာတန်ထောင်းနဲ့ချီပေးခဲ့ပြီးဘာမှပြန်မရခဲ့သလို25နှစ်ကြာဆက်ဆက်ညှိနှိုင်းမှုကလည်းမအောင်မြင်ခဲ့ဘူး။အလုံးမဖြစ်တဲ့မူဝါဒဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်ပြီးကာလရှည်ကျင့်သုံးခဲ့တဲ့ထိတ်တိုက်မတွေ့ရေးအမေရိကန်ရဲ့မူဝါဒပြောင်းလဲသွားနိုင်တယ်ဆိုတာကိုအခုသမ္မတရဲ့မှတ်ချက်ကအချက်ပြလိုက်တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေမြောက်ကိုရီးယားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြပြီးငွေပုံပေးပြီးသဘောတူညီချက်တွေရယူခဲ့ကြပေမဲ့အလုံးမဖြစ်ခဲ့ဘူး။ မှင်တောင်မချောက်သေးတဲ့အချိန်မှာပဲသဘောတူညီချက်တွေကိုချိုးဖောက်ပြီးအမေရိကန်ဆက်ဆက်ဆွေးနွေးသူတွေကိုအယူလုပ်ခဲ့တယ်လို့လည်းပြီးခဲ့တဲ့စနေနေ့ကသမ္မတထရန့်ကရေးသားခဲ့တာပါ။ဝန်ထဲစရာပဲအလုပ်ဖြစ်မဲ့ကိစ္စကတစ်ခုပဲရှိတယ်လို့သမ္မတကရေးပေမဲ့ဘာကိုရည်ရွယ်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။စစ်ရေးအရာရေးယူမှုကိုရည်ရွယ်ရေးသားပုံရပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့သမ္မတထရန့်တို့သတင်းပတ်တွေနဲ့ချီပြီးအတုံအလဲပြောဆိုခဲ့ကြပြီးနောက်မှာတော့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာလို့အမေရိကန်နဲ့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်လာရင်တော့မြောက်ကိုရီးယားကိုလုံးဝချေမှုန့်ပစ်မယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားတာဖြစ်ပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံအတွင်းနိုင်ငံတကာချက်ချင်းနေတဲ့ ICRC ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ဝန်ထမ်းအရေးအတွက်ကိုတိတိတတ်တာလျှော့ဖို့ဆုံးဖြတ်လိုက်ပါတယ်။မကြာသေးခင်ကတိုက်ခိုက်မှုတွေအတွင်းနိုင်ငံခြားသားတူပါဝင် ICRC ဝန်ထမ်း9ဦးသေဆုံးခဲ့မှုကိုလည်းရည်ညွှန်းပြောဆိုသွားခဲ့ပါတယ်။ ICRC နဲ့အမှုရမ်းတွေအတွက်အခက်အခဲတွေ့နေရတဲ့အချိန်ဖြစ်ပြီးနှစ်ပေါင်း30တောက်လျှောက်နိုင်ငံအတွင်းမှာလုပ်ငန်းတွေဆောင်ရွက်လာခဲ့ပြီးအခုတော့ဝန်ထမ်းရည်အတွက်ရောလုပ်ငန်းတွေကိုပါရှော့ချနေတယ်လို့ဒီနေ့မှာပဲအာဖဂန်ဆိုင်ရာ ICRC အကြီးအကဲမော်နီကာဇာနာရယ်လီကပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်ကနေ ICRC လုံးဝထွက်သွားတာမဟုတ်ဘူးလို့လည်းရှင်းခဲ့ပါတယ်။နှစ်ပေါင်း30အတွင်းတိုက်ခိုက်မှုတွေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေဖြစ်ခဲ့ရကြောင်းဆာနာရလီကပြောဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာကဆလိုအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဓာတ်ရိုက်တိုက်ခိုက်မှု၃ချိန်အတွင်း ICRC အဖွဲ့အထိနာခဲ့ရတယ်လို့သူကပြောပါတယ်။အာဖဂန်နိုင်ငံမာဇာရီရှာရစ်မြို့ကနိုင်ငံရဲ့အကြီးဆုံးပြည်လည်ထူထောင်ရေးစခန်းမှာစပိန်နိုင်ငံသူကုထုံးပညာရှင်လိုရန်နာအန်နာဘဲလ်ကိုလာခုတဲ့လူနာတူကဖြစ်ခတ်ခဲ့တာကြောင့်သိဆုံးခဲ့ရတဲ့ပြီးခဲ့တဲ့လကတိုက်ခိုက်မှုလည်းပါဝင်ပါတယ်။နိုင်ငံမြောက်ပိုင်းကမတိမငြိမ်ဖြစ်နေတဲ့ဖာရပ်နဲ့ခွန်တူပြည်နယ်တွေက ICRC ရုံးတွေကိုဒီနှစ်ကုန်ပိုင်းမှာပိတ်သိမ်းမှာဖြစ်ပါတယ်။ဘော့ခ်ပြည်နယ်ရဲ့မြို့တော်မာဇာအိုင်ရှာရစ်ကယုံကြည်ကိုလည်းအရွယ်အစားရှော့ချမယ်လို့အာဖဂန်ဆိုင်ရာ ICRC အကြီးအကဲကထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာနိုင်ငံအနောက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်ဆစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပသမ္မဂကထပ်မံတိုက်တွန်းထားပါတယ်။ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့ EU ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုဝေဖန်ပြောဆိုမှုတွေရှိထားတယ်လို့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်အရေးယူထန်ခတ်မှုတွေတိုးမြှင့်လုပ်ဖို့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာအပေါ်ဥရောပသမ္မဂကတန်းခတ်အရေးယူမဲ့ Reuters သတင်းဌာနကရရှိထားတဲ့မူကြမ်းထဲမှာတော့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တခြားစစ်တပ်အကြီးတန်းခေါင်းဆောင်တွေကိုဖိတ်ကြားမှုဆိုင်းငံ့မဲ့အချက်လဲပါဝင်ပါတယ်။လက်ရှိရှိနေဆဲဖြစ်တဲ့မြန်မာနိုင်ငံအပေါ်စစ်လက်နက်နဲ့စစ်သုံးပစ္စည်းတွေရောင်းချမှုပိတ်ပင်ထားတာကိုလည်းအတိအပြုထောက်ခံတဲ့အကြောင်း Reuters သတင်းဌာနကရရှိခဲ့တဲ့အထောက်အထားမှာဖော်ပြထားပါတယ်။ EU ဥရောပသမ္မဂနိုင်ငံခြားရေးရာမူဝါဒဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရ Catherine Ray ကတော့မြန်မာနဲ့ပတ်သက်လို့အရေးယူမှုတွေကိုဥရောပသမ္မဂအနေနဲ့မပြတ်ဆန်းစစ်အကဲဖြတ်နေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
။ The need to address immediately the full humanitarian access and aid to violence also to respect the
လူသားချင်းစာနာမှုအထောက်အပံ့နဲ့အပြည့်အဝကူညီခွင့်ရဖို့အကြမ်းဖက်မှုတိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ရခိုင်အကြံပေးကော်မရှင်ကအဆိုပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။ EU ဥရောပသမ္မဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းရှိတာတွေကြောင့်မြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာရှိပြီး2018ခုနှစ်ဧပြီလအထိအသက်ဝင်နေပါဦးမယ်။EU ဥရောပသမ္မဂရဲ့အရေးယူဆောင်ရွက်မှုတွေအားလုံးကိုမပြတ်ဆန်းစစ်နေပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အခုအောက်တိုဘာလ16ရက်နေ့မှာတော့ဥရောပကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတစ်ရက်ကျင်းပဖို့ရှိနေပြီးအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိနေပါတယ်။ရခိုင်မြောက်ပိုင်းကမွတ်စလင်ကျေးရွာတွေကိုအစိုးရကကင်တွယ်မှုတွေနဲ့ပတ်သက်လို့ရောရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပါမြန်မာနိုင်ငံကိုပြစ်မှတ်ထားအရေးယူမှုတွေပြန်လုပ်ဖို့လူ့ခွင့်ရေးအဖွဲ့အစည်းတွေက အမေရိကန်အင်္ဂလန်နဲ့ဥရောပသမဂ္ဂတွေကိုတိုက်တွန်းမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်ခဲ့တဲ့2012ခုနှစ်ကတည်းကအမေရိကန်နဲ့ဥရောပသမဂ္ဂတို့အရင်စစ်အစိုးရလက်ထက်ရေးယူထမ်းခတ်မှုတွေကိုပြန်လည်ဖြေလျှော့ပေးခဲ့တာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေလိုက်ပါတဲ့လှေတစီမနေ့တနင်္ဂနွေနေ့ကနေမြုပ်တာကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ရမှာကလေးငယ်တွေအများဆုံးပါသွားပါတယ်ဆယ်ယူထားတဲ့သေဆုံးသူ12ဦးထဲမှာကလေးငယ်10ဦးအဖွားအိုတဦးနဲ့အမျိုးသားတူတို့ပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားနက်မြစ်ထဲမှာနစ်မြုပ်ခဲ့တဲ့လှေပေါ်မှာလူ40ကနေတရားကြလိုက်ပါလာမယ်လို့လည်းခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့ August လဂုံပိုင်းကစလို့ရခိုင်ပြည်နယ်တဲက Ranger Muslim 5သင်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတယ်လို့ကုလသမဂ္ဂကထုတ်ပြောထားပြီးမှအခုလိုဆက်လက်ထွက်ပြေးမှုတွေနဲ့ဒုက္ခတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ
အယ်ဖန်နိုဘယ်အမှတ်တရအဖြစ်ချီးမြှင့်တဲ့စီးပွားရေးတိပ်ပံဆိုင်ရာ Sabridge Ris Bank ဆုဖြစ်တဲ့2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ American နိုင်ငံသား Richard H. Thaler ကိုချီးမြှင့်လိုက်ပါတယ်။အမှုကျင့်ဆိုင်ရာစီးပွားရေးပညာရပ်ဆိုင်ရာမှာသူ့ရဲ့ဆောင်ရွက်ချက်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုချီးမြှင့်တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကပြောဆိုလိုက်ပါတယ်ရှင
်။ Bosnia နိုင်ငံမြို့တော်ခုံရုံးတစ်ခုကဆရန်ဘရန်နီကာမြို့မှာတာဝန်ကျတဲ့ဘော့စနီးယားကြီးတပ်တမူဟောင်းတူကို1990ခုနှစ်ကာလတွေအတွင်းစစ်ရာဇဝတ်မှုကနေကွင်းလွှင့်ခွင့်ပေးလိုက်ပါတယ်အသက်50ရွယ်ရောက်ပြီဖြစ်တဲ့ဒီတမူနီဆာအော်ရစ်နေနဲ့1992ခုနှစ်တုန်းကဆက်အနွယ်ဝင်ဘော့စနီးယားနိုင်ငံသားအကျဉ်းသား3ဦးတပ်ဖြတ်ခံရမှုမှာခိုင်မာတဲ့သက်တေထောက်ထားမရှိတာကြောင့်အပြစ်မရှိဘူးလို့ဆာရာဂျေဗိုမြို့တော်ခုံရုံးကနေဆုံးဖြတ်လိုက်တာပါဒါအပြင်ဒီခုံရုံးအနေနဲ့တမူအော်ရစ်ရဲ့တပည့်ဘော့စနီးယားကြီးတပ်သားဆာဘာဟူဒင်မြူဟစ်ကိုလည်းဆရန်ဘရန်နီကာဒေတာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမှာအပြစ်မရှိကြောင်းကင်းလွခွင့်ပေးခဲ့ပါတယ်။ဒီတရားဆွတ်စစ်မှုတွေမှာတမှုအော်ရစ်နေနဲ့ဇီလာဂျီလိုလီစီနဲ့ခွန်ဂျာရက်ရွာတွေမှာဖန်ခံထားတဲ့ဆက်ဖလူမျိုးတွေကိုတပ်ဖြတ်ခဲ့တယ်လို့ဆက်ဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA တင်းလာနေညဖက်ထိတ်တန့်ရောက်တဲ့တွင်ကိုမတင်ကြီးခိုင်တဲ့ကိုဝင်းမင်းတို့ကပြောပြသွားခဲ့တာပါအခုတော့တင်းဆောင်ရီကိုဆက်တိုက်တင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းအချမ်းဖက်တက်ခိုင်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးသိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားကြမှာဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရချထားရေးဝန်ကြီးထောက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့68ကြိမ်မြောက် UNHCR အစည်းအဝေးကိုလူကယ်ပြန်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုစားဖြူတက်ရောက်ပြီးမြန်မာနိုင်ငံအရေးဆွေးနွေးတင်ပြခဲ့ကြတာပါရခိုင်အရေးနိုင်ငံတကာရဲ့စိုးရိမ်မကိန်းဖြစ်မှုတွေနဲ့မေခွန်းထုတ်မှုတွေအပေါ်အစိုးရရည်တည်ချက်သဘောထားတွေကိုတင်ပြခဲ့တဲ့အကြောင်းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကမဆူမွန်ရဲ့ဆက်သွယ်မေးမြန်းချက်အပေါ်အခုလိုစာပြီးတော့ဖြေပါတယ်
ကျွန်တော်တို့ဆိုရဖွဲ့စည်းရဲ့ရည်ရည်ချက်ပေါ့နော်ဆိုရဖွဲ့စည်းဒီမိုကရေစီတရားကိုရှောင်လှမ်းနေတဲ့အကြောင်းကိုကျွန်တော်တို့ပြောတယ်။ကြုံတွေ့ရတဲ့အခုလက်တလုံးမှာတော့ရခိုင်ပြည်နယ်ရေးရကဘာစိတ်ဝင်စားတာဖြစ်ကြောင်းရခိုင်အကြောင်းဖြစ်စဉ်ကိုကျွန်တော်တို့ပြောတယ်ပေါ့နော်ကျွန်တော်တို့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုပြောပြပြီးရခါကျတော့ကျွန်တော်တို့နိုင်ငံထဲမှာပဲဒီရခိုင်ငြိမ်းရတဲ့အခက်အခဲတွေရှိတယ်။နိုင်ငံတကာကနေပြီးတော့သတင်းမှားတွေပေါ်မှာအထင်မှားတဲ့ကိစ္စတွေလည်းရှိတယ်။တကယ်တော့ဆိုရရည်ရည်ချက်ကပြည်သူတွေပဲပြည်သူဆိုရဆိုတော့ပြည်သူတွေရည်ရည်ချက်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လုပ်ရည်ရည်ချက်အပြည့်အမြတ်တတလည်းအကုန်လုပ်တယ်လေဒီဆိုရတဲ့လာရ။နောက်တစ်ခါကျတော့ခွင့်မျိုးမှုနှိမ့်ကြဆုံးပြည်ရဲ့တိုင်းတွေဦးစားပေးဆောင်ရွက်တယ်။အဲတော့ရခိုင်ပြည်နယ်လည်းခွင့်မျိုးမှုနှိမ့်ကြဆုံးထဲမှာပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ကိုဦးစားပေးဆောင်ရွက်တဲ့အနေနဲ့စွာပြစ်စတဲ့တရားအဖွဲ့တွေဖွဲ့ပြီးတော့ဆောင်ရွက်တယ်ရခိုင်ပြည်နယ်ခွင့်မျိုးတွေတွေရဲ့ဒီအကြံကြီးပေါ့။ဒါပေမဲ့သူဆောင်ရွက်တဲ့ကြားထဲကနေပြီးတော့ရခိုင်ပြည်နယ်အရေးဟာသိရှိလာများပြည်ပခါကြီးဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ကျောင်းရင်းကိုအားလုံးကနားလည်ပြီးတော့ဖော်ထုတ်ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ဒီနိုင်ငံထဲမှာနေထိုင်နေတဲ့လူတွေနဲ့ပတ်သက်ပြီးတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဆောင်ရွက်ရမယ့်လုပ်ငန်းတွေကိုဆက်လက်ပြီးတော့ဆောင်ရွက်မယ်။ဒီနဲ့ဒီကော်မရှင်ကလည်းပြန်ပြည့်ချက်တွေပေးထားပြီးသားဖြစ်တယ်။အကျိုးရှိမဲ့အရာအရေးကြီးတဲ့အကျိုးရှိမဲ့ကိစ္စတွေရောကျွန်တော်တို့ဆောင်ရွက်မယ်။ဒါတွေလည်းအမြန်ကောင်းချက်ပေါ်ဆောင်ရွက်မှာဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့လူတိုင်းဆန်ထောက်ထားမှုကူညီတွေကိုလည်းရောက်အောင်လို့မျက်မှောက်တက်ဖြစ်အောင်လို့ကျွန်တော်တို့ဆောင်ရွက်မဲ့ကိစ္စတွေရှိတယ်။ဒါတွေအတွက်ကိုကျွန်တော်တို့ဆောင်ရွက်ရတာခက်ခဲတဲ့ကိစ္စတွေရှိတယ်။နှစ်ပေါင်းများစွာဖြစ်ခဲ့တဲ့ပြည်ပခန့်ရားမှာဒီနှစ်ပတ်ညှိနှိုင်းဆောင်ရွက်တဲ့ကိစ္စတွေနဲ့ဆောင်ရွက်တဲ့အခါမှာတော်အသင့်ချုံးမှုရတာရှိရပေါ့။ဒါကြီးကျွန်တော်တို့ပြောပြနိုင်တာပေါ့
။ဝင်ကြီးတော်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားတဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နောက်ခုနသူတို့အတွက်လိုအပ်တဲ့အကူအညီတွေ၊ကူညီထောက်ပံ့ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဘက်ကလည်းပြောနေတဲ့ပုံမှာဝင်ကြီးတို့ဘယ်လိုများပြန်ပြီးဖြေရှင်းခဲ့တာရှိပါလဲရှင်
။နိုင်ငံတကာဘက်ကတော့ကျွန်တော်တို့ရဲ့အခုကုပ္ပီယန်နယ်ကော်မတီရှင်းနဲ့ပတ်သက်ပြီးတော့ပြန်ဆောင်ရွက်တာတွေအတွက်
ကိုသူတို့ပြုဆိုတယ်ဆိုတော့အားလုံးကပြောတယ်နောက်တစ်ချက်ကတော့ပြန်ပြီးတော့လက်ခံမယ်ဆိုတာကိုလည်းကျန်ကတော့တိုင်ငံလည်း19ရက်နေ့ပြီးတော့ပြောပြီးသားဖြစ်တယ်ဒီကိစ္စကိုလည်းကျွန်တော်တို့စပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ဒိုင်းနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ရှင်းပါတယ်အကြီးတို့ရေရှိမှာသူတို့ပါဝင်ခြင်းပါတယ်ဆိုတာတွေတော့အကုန်လုံးကပြောတယ
်ဝင်ကြီးတို့နဲ့ဒီ UNFCR နဲ့ပေါင်းပြီးတော့မှရှစ်ဆက်ပြီးဘယ်လိုလုပ်ငန်းစဉ်တွေလှုပ်ဆောင်မှုအတွက်ကိုဆွေးနွေးခဲ့တာရှိပါလဲရှင်
ကိုကျွန်တော်တို့ရဲ့ဒီလက်ရှိဆောင်နေရတာပြောရဲ UNFCR ကလည်းသူတို့ရဲ့ဟိုအတွေ့အကြုံနေနဲ့ဟိုသူလှုပ်ဆောင်ခဲ့တဲ့ဟိုဒီလိုမျိုးဒီ refugee ဆက်ပတ်သက်ပြီးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့နှစ်နာရီလောက်ကိုရှင်းပြတာပေါ့နော်ရှင်းပြပြီးတော့ဒါကိုပြောပြတာတွေရှိတယ်ကျွန်တော်တို့လည်းသူတို့အတွေ့အကြုံတွေကိုနားထောင်ရတာရှိရပေါ့ဒါပေမဲ့ကျွန်တော်တို့ပြောထားပြီးပြီနိုင်ငံတကာလည်း1993နိုင်ငံသဘောတူညီချက်နဲ့ဒါတွေကျွန်တော်တို့ဆောင်ရွက်မယ်ဆိုတာပြောမယ်ဒီဆောင်ရွက်တဲ့အစီအစဉ်တွေမှာလည်းပူးပေါင်းပူးညီပါဝင်ခြင်းနဲ့ဆိုတဲ့အကြောင်းလည်းသူတို့ကလည်းပြောတယ်အခုလောလောဆယ်လှုပ်ဖို့ကျွန်တော်ကနေပြီးတော့ပြန်လည်လက်ခံမယ့်အစီအစဉ်တွေကျွန်တော်ရေးဆွဲနေတယ်ဒါပဲပြောခဲ့တယ်ကျွန်တော်
ဒီအဲ့တော့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတော့ဒီ UN နဲ့အတူတူပေါ့နော်ဒီတစ်ဖက်ဒီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးတော့မှ UN ရဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့မြန်မာနိုင်ငံရဲ့ဒီအားလုံးပူးပေါင်းပြီးတော့မှဒီဒုက္ခသည်တွေရဲ့အရေးကိုဆောင်ရွက်ဖို့အတွက်ကိုပေါ့နော်ဘလို့များဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲ
အဲ့ဒီကကျွန်တော်ကစတာနေဆိုတာအဓိကအရေးကြီးတာကအိန္ဒိချင်းနိုင်ငံရဲ့ဒီလိုမှာဘင်္ဂလားဒေ့ရှ်နဲ့ဒါကြောင့်ဘင်္ဂလားဒေ့ရှ်နဲ့ CEO ဆီဝန်ကြီးချုပ်တင်ဆွေးနွေးသွားတယ်ဒီကိစ္စကိုဆွေးနွေးတယ်အဆင်ပြေတယ်အဲအဆင်ပြေတယ်သူတို့ဘက်ကလည်းဝန်ကြီးနှစ်ပါးမကြာခင်ရောက်လာမယ်ရပြီလို့ရှိရင်အလူစိတ်ဒီကိစ္စကိုဆွေးနွေးပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဝန်ကြီးအဲ့တော့နောက်ဆုံးမှာကော်မတီအစည်းအဝေးမှာဝန်ကြီးကိုယ်တိုင်သွားပြီးတက်တဲ့အထောက်အထားတွေအချက်လက်တွေသတင်းချက်လက်တွေနဲ့သွားပြီးမျှဝေခဲ့တဲ့အတွက်ဒီနိုင်ငံတကာရဲ့အမြင်ကရောဒီဝန်ကြီးခုလိုဆွေးနွေးပြောဆိုမှုတွေအပေါ်မှာအတိုင်းအတာတစုံတရာတစ်ခုထိတက်ရောက်မှုရှိမယ်လို့ဝန်ကြီးယုံကြည်ပါလားရှင
်ယုံကြည်တယ်တွေးတာနိုင်ငံလည်းတော်တော်များများတွေးတယ်ဒါပေမဲ့စိတ်ဝင်စားတဲ့နိုင်ငံတွေကနေပြီးတော့ကျွန်တော်တို့ခုနလိုပေါ် UNHCR တို့ကျန်တဲ့ဟို USAC ICRC စသဖြင့်ပေါ့နော်ဟိုတချို့ဖွဲ့စည်းတွေတချို့နိုင်ငံတွေကနေပြီးတော့ bilateral ပေါ့နော်ကျွန်တော်တို့ဟိုဒီ core တွေနဲ့ကျွန်တော်တို့တွေ့ဆုံတာညားပါတယ်ညားတဲ့အခါကျတော့အကုန်လုံးကတော့ကျွန်တော်တို့ရဲ့အခုလက်ရှိလှုပ်ဆောင်မှုတွေကိုကြိုဆိုရဲဆိုတော့အားလုံးကပြောတယ်ဥပပေါင်းဆောင်ရွက်ခြင်းနဲ့ဆိုတာလည်းပြောတယ်နောက်ပြီးတော့ယုံကြည်မှုတည်ဆောက်ပြီးတော့ဥပပေါင်းဆောင်ရွက်ခြင်းပါတယ်ဆိုတာကိုတော့အကုန်လုံးလို့ပြောကြတယ
်ဟုတ်ကဲ့ပါရှင်ဝင်ကြီးဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့
မဆူမမရှင်မြန်မာနဲ့နယ်ချင်းဆက်ဘင်္ဂလားဒေ့ရှ်ဖက်ခန့်ကိုရိုဟင်ဂျာမွတ်စလင်တွေတင်ဆောင်လာတဲ့လေရီဆိုက်ရောက်နေတာဟာနေစဉ်လိုလိုမြင်တွေ့နေကြမြင်ကွင်းတစ်ခုဖြစ်လာပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ဖက်ကရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဖက်ချန်းထွက်ပြေးရောက်ရှိလာတဲ့ရိုဟင်ဂျာဥယျာဟာ9000ကျော်သွားပြီလို့ကုလသမဂ္ဂကပြောထုတ်ထားပါတယ်။ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဖက်ချန်းထွက်ပြေးနေကြတဲ့အခြေအနေတွေကို AP သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်ကပြောပြထားပါတယ်။
မြန်မာနိုင်ငံအတွင်းဖိနှိပ်ချုပ်ချယ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ်းနဲ့ချီရှိနေပါပြီ။ကောက်ပဇားခရိုင်တွင်းမှာရှိတဲ့တန်ကာလီဒုက္ခသည်စခန်းလိုမျိုးစခန်းတွေဟာယာယီအိမ်သဘောမျိုးတောင်ဖြစ်နေပါပြီ။မြန်မာနိုင်ငံရေးလေလာသူဒေါက်တာခင်စောဝင်းကရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုခိုးလုံရအဖြစ်မြင်ကြတယ်လို့ပြောပါတယ
်။Rohingya people who are fleeing Myanmar.
မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာထွက်ပြေးနေရတဲ့ Rohingya အများစုအတွက်ကတော့ Bangladesh နိုင်ငံဟာတခုတည်းသောခိုးလုံရပါ။တကမ္ဘာလုံးကလူတွေထောက်ပြနေကြသလိုပါပဲ Bangladesh နိုင်ငံဟာလည်းကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာတာဝန်ကြီးကိုယူထားရတာပါ
။ပြီးခဲ့တဲ့စနေနေ့ကပဲ Bangladesh ဝန်ကြီးချုပ် Sheikh Hasina ကသူ့အဆိုအရအနေနဲ့မြန်မာပြည်ကထွက်ပြေးလာတဲ့ Rohingya တသန်းနီးပါးကိုဆက်လက်ကူညီနေမှာဖြစ်တယ်လို့ပြောဆိုပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့အကူအညီနဲ့ယာယီနေထိုင်မှုနေရာတွေကိုဂျွန်းတစ်ခုပေါ်မှာစောက်ပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအကြားဘာသာရေးနဲ့လူမျိုးရေးဆက်နွယ်မှုရှိတာကြောင့်ဖြစ်တယ်လို့လူသားချင်းစာနာမှုပေါ်အခြေခံပြီးကူညီနေတာဖြစ်တယ်လို့ဒေါက်တာခင်ဆောင်ဝင်းကပြောပါတယ်
။ There's the ethnic and there's also the religious connection
ဘာသာရေးနဲ့လူမျိုးရေးဆက်နွယ်မှုရှိပါတယ်။မြမြတရပြောရင်ရိုဟင်ဂျာတွေပြောတာကဘင်္ဂလားဒေ့ရှ်ကဘင်္ဂလီတွေပြောတဲ့ဒေသခံစကားတစ်မျိုးပါပဲ။နောက်ပြီးအများစုကမွတ်စလင်တွေပါဒါကြောင့်ဆက်ဆက်မှုတွေရှိပေမဲ့လည်းဒါတစ်ခုတည်းအကြောင်းတော့လုံနေတာမဟုတ်ပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းသူ့ကိုယ်ပိုင်အခက်အခဲတွေရှိပေမဲ့ဒုက္ခသည်တွေကိုလက်ခံပေးနေတာဟာအရန်ကောင်းတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ UNHCR ပြောခွင့်ရ VVN Tan ကပြောပါတယ
် Bangladesh is a country with its own challenges
ဘင်္ဂလားဒေ့ရှ်မှာလည်းသူ့အခက်အခဲနဲ့သူရှိပါတယ်လူဦးရေထူထပ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်ပြီးတော့တဘာဝဘေးအန္တရာယ်တွေနဲ့လည်းမကြာခဏရင်ဆိုင်နေရတာပါဒုက္ခသည်တွေကိုအခုလိုဆယ်စုနဲ့ချီဆက်လက်လက်ခံနေတာဟာလူသားချင်းစာနာမှုဆိုင်ရာကောင်းမွန်တဲ့အပြုအမူတစ်ခုဖြစ်ပြီးတော့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းဒါကိုကူညီရပါမယ်
။ကောက်ပဇားဒေသခံတွေရဲ့ဒုက္ခသည်တွေကိုမြန်မြန်ဆန်ဆန်အကူအညီပေးလက်ခံတာဟာလည်း အင်္ဂိုလောက်ဆရာပဲလို့ PBN တန်းကပြောပါတယ
် Majority of the people that I've spoken to when I was there
ကခပစားရောက်တုန်းကလူအများစုကိုမေးကြည့်တော့ဒုက္ခသည်တွေကိုအံ့ဩလောက်ဆရာကြိုးဆိုကြတာတွေ့ရပါတယ်သူတို့ဆယ်စုနှစ်ပေါင်းများစွာလှုပ်လာခဲ့တာကိုကြည့်ပြီးတော့တချို့တွေကလည်းလက်ခံတဲ့သူတွေအနေနဲ့ပင်ပန်းလောက်ပြီးလို့ထင်သက်ပါတယ်။ဒါပေမဲ့အခုနောက်ဆုံးဒုက္ခသည်တွေရောက်လာတဲ့အခါမှာလဲကော့ခပစားကဒေသခံတွေဟာအလူငွေအစာအသောက်အဝတ်ထည်တွေစုပေးကြတယ်။ဒါဟာအံ့ဩစရာပါ
။အခုလိုစွန့်ခွာထွက်ပြေးမှုတွေဟာကမ္ဘာအများဆုံးကြီးထွားလာနေတဲ့အရေးပေါ်ဒုက္ခသည်အရေးဖြစ်တယ်လို့ VPN တန်းကပြောပါတယ်ခင်ဗျာ။
ရှိမှာခင်ဗျမြမဗုဒ္ဓဘာသာဝင်အမုံမြတ်ထားတဲ့ရင်းကျွလာပြီနိရွှေတကုံဇီရီရင်မှာငုံဥရောင်းတဲ့မွတ်စလင်ဈေးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချို့ဈေးမရောမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်ဒီလိုဖြစ်ရဟာအခုဒီချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူးဒီလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲအစိုးရအာဏာပိုင်တွေဘက်ကအရေးယူကင်တွယ်ဖို့အတွက်လစ်ဟာချက်များရှိနေပါသလားဒီကြောင်းကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်လူသားတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် direction ကိုကျေးဇူးပါတယ်ခင
်ဗျာ။မင်းပြန်တက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ရှင်။ Time မြန်မာနယ်စပ်ရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်6,200ကျော်ကို Thai Border Consortium TBC အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစက်တင်ဘာလကကစပြီးတော့စာနာရိတ်ခါဖြတ်တောက်လိုက်ပါတယ်။နိုင်ငံတကာကအကူအညီတွေကလည်းဘင်္ဂလားဒေ့ရှ်ရှိခိုင်နယ်စပ်ကိုသာစိတ်ဝင်စားမှုရှိနေတာကြောင့်တိုင်းရင်းသားစစ်ရှောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။မအေးအေးမာကတင်ပြပို့ထားပါတယ်
။မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ခရိုင်မိုက်ဆက်ခရိုင်လင်းခေခရိုင်တွင်လွိုင်းလန်းလွိုင်းဆန်စစ်လွိုင်းကော်ဝမ်းလွိုင်းတိုင်းမြန်ကုန်းကြော်နဲ့ကောင်မုံမိန်ဒုက္ခသည်စခန်းတွေကဒုက္ခသည်6,000ကျော်အတွက်စားနပ်ရိက္ခာပေးနေတဲ့ TBBC ကနေစက်တင်ဘာလကုန်ကနေရိက္ခာဖြတ်တောက်လိုက်တယ်လို့နိုင်ငံတကာကလည်းဘင်္ဂလားနဲ့ရခိုင်နယ်စပ်ကဒုက္ခသည်တွေကိစ္စကိုသာစိတ်ဝင်စားမှုရှိနေတယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကဦးဆိုင်နှင်းကပြောပြပါဗျာ။အ
ီတလီနဲ့နော်ဝေးကတော့စိတ်ဝင်စားတယ်လို့ပြောနေတာပဲအခုတည်းကဆိုလာမတွေ့သေးဘူး။ Swedish Sweden ကလည်းကျွန်တော်တို့ Peace Process ဝယ်တော့စိတ်ဝင်စားတာပေါ့ဒီဟိုအပေါ်မှာဆိတ်ဝင်စားပေါ့ဒါပေမဲ့ဒီစစ်ပြေဆစ်ချောင်းတို့ခါတဲ့စစ်ပြေတို့ခါတဲ့ဒီ IDB ရဲ့ဖြစ်စဉ်ရေးပြအဲ့ဒါနဲ့ peace process တကယ်လို့ရှိရင်ဆက်ဆက်မှုကရှိတယ်လို့ဥပဒေရုံယူရတယ်နော်အခုအဒီဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်မှာရှိတဲ့ပြဿနာကပိုပြီးတော့ကြီးနေတော့အပြင်းတပါကလည်းအဲ့ဒီဘက်ကလည်းအယုံဆိုင်မှာပေါ့ဥရောပဘက်ကတော့ဒီဘက်မှာကလည်းအယုံဆိုင်ဖို့ဆိုတော့တိတ်ပြီးတော့အခြေအနေမရှိဘူးပေါ့နော်အဲ့ဒါဥရောလဲလို့ဘာမှမသိဘူးခုတည်းကဒီက
မြန်မာအစိုးရဘက်ကလည်းနေရပြန်ဒုက္ခသည်ကိစ္စတွေစစ်ဘေးရှောင်ကိစ္စတွေတဲကနေရပြန်နိုင်ရေးကိစ္စတွေကိုမလုပ်နိုင်သေးတယ်လို့စစ်ဖြစ်နေတဲ့ဒေသမှာလည်းလက်ရှိဒုက္ခသည်တွေစားသောက်ရေးကိစ္စကိုတော့မှလုံဆောင်နိုင်မှုတွေအားနည်းနေသေးတယ်ဆိုပြီးဒုက္ခသည်တွေဘက်ကယူဆနေကြတာပါ
အခုကလက်ရှိကဟိုကချင်မရှိနေ IDP တွေကိစ္စကပိုပြီးတော့စီးရဆောင်ဖြစ်နေတယ်အဲ့ဒါတော့မှဒီရိခါပို့ဖို့ပါရင်းရတာချင်တဲ့အစိုးရအနေမှာဒါတတ်မတော့ကိုတကယ်တမ်းချစ်စမမဟုဒါတော့ဒီလိုလေလျော့မယ်ဒါတော့လုံးဝသူတကယ်မှမထိနိုင်ဘူး control မလုပ်နိုင်ဘူးဆိုတော့ဒါကအားလုံးပြည်ရဲ့ကိစ္စပဲနော်အဲ့တော့ဒီကိစ္စတော့ long term ရဲ့ချူပါလိမ့်မယ
်ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကတော့
ဒီလိုချက်ချင်းလုံးလုံးလားဖြတ်တော့လဲဖြတ်တော့မသိဘူးပေါ့နော်ဘာဖြစ်ဆိုအချိန်လေးကဒီဘက်ကမှလုံးချုံတယ်လို့ကျွန်တော်တို့ပြောနိုင်သေးဘူးပေါ့နော်ချက်ချင်းဒီသားတို့ဒီပလောင်လို့ဘာလို့တက်တာလဲတကယ်အလက်တွေ့မှာရတကယ်ဟိုအတိတ်ဒုက္ခရနေတယ်စစ်ပွဲလဲတကယ်ဖြစ်နေတယ်ဆိုတာဒါတစ်သက်ဒီအများကြီးရှိတယ်လी
ဒုက္ခတွေတွေနဲ့နေရဆွန့်ခွာခဲ့ကြတဲ့ပြည်သူတွေဟာတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတာတွေကျေးလက်နေပြည်သူတွေကိုအဓမ္မရွှေ့ပြောင်းခိုင်းစေတာတွေကျေးရွာတွေမီးရှို့ခံရတာတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းတွေဒုက္ခတွေများဖြစ်တယ်ဆိုပြီးရှမ်းဒုက္ခတွေကော်မတီကဆိုပါတယ်1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်အတွင်းကရှမ်းကျေးရွာပေါင်း1400ကျော်ကပြည်သူလူထု3သိန်းလောက်ဟာနေရပ်ကိုစွန့်ခွာခဲ့ရတယ်လို့လဲရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးအေးမသတင်းပေးပို့သွားတာပါ။မြမတမရောကနေဖန်စီဆွဲချက်တင်ထားတဲ့ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တမရောအဖွဲ့ဝင်အုပ်ကိုအမှုသုံးမှုနဲ့ရှမ်းပြည်နဲ့အရှေ့ပိုင်းကျိုင်းတုံမြို့တရားရုံးကနေဒီကနေ့မှယုံတင်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရားရုံးကနေစစ်ဆေးရမှာတရားလိုဖြစ်တဲ့မြမတမရောဘက်ကပုဂ္ဂိုလ်တွေရောက်မလာလို့ထပ်ပြီးတော့ယုံချိန်ခဲ့ရတယ်လို့လည်း RCSS ဘက်ကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆိုင်အခြေစိုက်တမရောဘက်ကနေတောင်ပိုင်းရှမ်းပြည်တမရောစစ်ဖွဲ့ဝင်အုပ်ကိုအမှုသုံးမှုနဲ့တရားစွဲဆိုထားခဲ့ပြီးကျိုင်းတုံတရားရုံးကနေဒီကနေ့မှအမှုစတင်စစ်ဆေးခဲ့တာပါဒီကနေ့ရုံးတင်စစ်ဆေးမှုနဲ့ပတ်သက်လို့ကျိုင်းတုံမြို့ RCSS ဆက်ဆံရေးရုံးကရုံးဖို့ဝင်ဆိုင်းလုံကအခုလို့ပြောပါတယ
်အခုအမှုကျတော့ဒီ VIO တည်တာတော့လက်နက်မှုပဲဒီဆက်မှုပေါ့တက်တယ်မှုပေါ့ဒီမှုပဲရှိသေးတာအဲ့ဒါတို့စောင့်နေတာပေါ့ဒါဒီတက်ထဲလဲတို့ဘာမှမပြောဘူးအဲစစ်ကြေးမှုနဲ့အဲ့ဒါကြောင့်လဲတို့ကတည်လာတာလားဒီအတေးရုံးကစစ်ကြေးမှုရှိရင်ပြဿနာဘယ်လောက်ရှိရမလဲအဲ့ဒါမျိုးတော့ပြဿနာမရလာဘူးလည်းတက်တယ်တူကလည်းမရလာဘူးပြေရုံးပြန်ချိန်တယ်အဲ့ဒါမျိုးဖြစ်နေ
ဒီကနေ့တရားရုံးကလည်းအမှုကျမ်းနာစစ်ဆေးရမှာတရားလိုဖက်ဖြစ်တဲ့သတ်မတော်ဘက်ကလည်းရောက်မလာလို့အမှုကိုသတ်မှန်ချိန်ဆိုရတယ်လို့သူကဆိုပါတယ်မိုက်ဆာခြေဆိုင်တပ်မတော်ဘက်ကလည်း RCS တပ်ဖွဲ့ဝင်တို့ကိုလက်နက်မှုစကားပြောဆက်ဆက်တွေ့မှုအကောက်ခွန်ကောက်မှုပြစ်မှုသုံးခုနဲ့ဆွဲချက်တင်ထားတာပါပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကမိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုကိန်းဟင်ကျေးရွာတွင် RCS SSC တပ်ဖွဲ့ဝင်တို့ဖြစ်တဲ့ဆိုင်းစေးလုံနဲ့ဆိုင်းလုံတို့ကိုမိုက်ဆာခြေဆိုင်ခမရ99စစ်ကြောင်းကနေဖမ်းဆီးသွားပြီးကျိုင်းတုံအချင်းထောင်မှာလွှဲပြောင်းချုပ်နှောင်သားရာကနေတရားစွဲဆိုခဲ့တာပါဒီလိုဖန်ဆီးခက်စဉ်တွင် RCS ဘက်ကတနက်နှစ်လက်ဆက်သွယ်ရေးစကားပြောဆက်တဲ့ငွေတချို့ကိုတမတော်ဘက်ကတင်စီခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ RCS ဘက်ကတော့အပြည့်ရပူးသွဲစောက်ကြည့်ရေးကော်မတီ JNCF ကိုတင်ပြထားတယ်လို့ကျိုင်းတုံမြို့ RCS ဆက်ဆံရေးရုံးတာဝန်ခံဒုဗိုလ်မှူးကြီးစိုးမင်းကပြောပါတယ်
ကျွန်တော်တို့ကဖွဲ့လဲ NCA လက်မှတ်ထိုးထားပြီးပြီဘဒူမလဲဘဒူမလဲဆိုတော့ကျွန်တော်တို့လည်း NCA ရဲ့ COR ပေါ့နော် JMC ကနေတစ်ဆင့်တင်ထားပါတယ်ကျွန်တော်တို့စက်တာမြောက်အခန်းခံရတဲ့ကိစ္စပေါ့နော်သူတို့လည်းကြားနေလှုပ်ပေးတာပို့ပို့ပြီးတော့အချင်းပြေလာမယ်လို့ကျွန်တော်တို့ယူဆပါတယ်တစ်ဖက်နေတစ်ဖက်ဆွဆွဲတာတို့မျိုးတော့မဖြစ်စေချင်ဘောနော်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဆရာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူးထားပြီမဲ့လဲတပ်မတော်နဲ့မကြာခဏဆုစုလို့စစ်ရေးပဋိပက္ခဖြစ်ပွားနေပါတယ်ဒီလိုစစ်ရေးပဋိပက္ခဖြစ်ပွားနေပြီမဲ့လဲအပြည့်ရပူးစွဲစောက်ကြည့်ရေးကော်မတီ JNCS အနေနဲ့လက်တွေ့ကျရေးယူဖြေရှင်းပေးတာမျိုးမရှိသေးဘူးလို့လဲ RCSS ခေါင်းဆောင်တချို့ကဆိုပါတယ်အလားတူမွန်ပြည်နယ်အတွင်း NCA ပြည်ရလက်မှတ်မရေးသူးနိုင်သေးတဲ့မွန်ပြည်တပ်ပါတီကတပ်ဖွဲ့ဝင်၃ဦးကိုရေးမြို့ဝင်သရိုင်းဖြူပူပေါင်းစစ်စေးရေးဖွဲ့ကနေစတင်ပါလာကုန်ပိုင်းမှာလက်နက်နဲ့တကွဖမ်းဆီးမှုတွေဖြစ်ပွားခဲ့ပါတယ်။လက်နက်နဲ့တကွဖမ်းဆီးခံရတဲ့မွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်၃ဦးကိုလက်ရှိရေးမြို့အမှတ်၁၉စစ်စင်ရေးကုကဲမှုဌာနချုပ်မှာချုပ်နှောင်ထားပြီးတော့ပြန်လည်လွတ်မြောက်ရေးသွဲဥပဒေအကြောင်းအရညှိနှိုင်းဆောင်ရွက်နေစေလို့သဝဲခရိုင်ပါတီတာဝန်ရှိသူတို့ကမွန်မာတာနဲ့ခုလိုပြောပါတယ
်။ဒီဖြစ်နေမှုကိုသူပို့ရပါဘယ်လိုလဲ။တော့တိတ်နေမို့စာရီးရတဲ့လက်ကလေးဝေါ်ခွာ။
သူပြောသွားတာကတော့ဆုံးဖြတ်ချက်တော့မချရသေးဘူးကျွန်တော်တို့လည်းဥပဒေအကြောင်းအရဆောင်ရွက်နေသေးပဲအခြေအနေကိုတော့မသိရသေးဘူးသူတို့ကိုရေးမြို့မှာပဲချုပ်နှောင်ထားတယ်တနတ်နဲ့သူတို့ကိုဖမ်းထားတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါမွန်ပြည်တပ်ပါတီဟာ UNFC ကိုညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးမြန်မာစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးမြန်မာတပ်မတော်အနေနဲ့မွန်ပြည်တပ်ပါတီရဲ့ပါတီခန်းနာတွေမှာစီအာနဲ့စီရေးမပြဖို့ဖိအားပေးမှုတွေရှိနေသလိုမွန်ပြည်တပ်ပါတီရဲ့ area တွင်သွာလာလှုပ်ရှားမှုတွေရှိလာခဲ့ပေမဲ့လည်းတိုက်ပွဲဖြစ်ပွားမှုတော့မရှိသေးပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အနေနဲ့ကတော့2019ခုနှစ်ဟာငင်းချာရေးနှစ်ဖြစ်သတ်မှတ်ထားပြီး23ရာစုပင်လွန်ကပြည်ထောင်စုငင်းချာရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပခဲ့ပေမဲ့လည်းလက်ရှိပြည်တွင်းငင်းချာရေးလုပ်ငန်းစဉ်ဟာရှေ့ကိုမသက်လှမ်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီလဆန်းပိုင်းတွင်ကချင်းပြည်နယ်ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်ရေးသိမ်းမှန်နေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်အိမ်ပါရှင် PO America အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25ရို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြမှာပါထအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ရခဲ့တဲ့လူဘဝမှာရိုးသားစွာမှန်မှန်ကန်ကန်အသက်ရှင်နေထိုင်ခြင်းပါပဲအဲ့လိုယုံကြည်တဲ့အတွက်ဒန်းလူညီများမှုနဲ့တရားမျှတမှုအတွက
်ကျမ်းမဒန်းလူညီများရဲ့ကွင့်ရဲ့အဖွဲ့ညွန်ကြားရင်းမှုဖြစ်တဲ့မမေစပယ်ဖြူရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံကြားကြမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်2016ခုနှစ်နစ်ဆန်ပိုင်းကလေးကတိုင်းပြည်အာဏာလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရတက်တန်းနှစ်နှစ်နေပါရှိလာတဲ့အထိပညာရေးစီးပွားရေးကဏ္ဍတွေမှာပြည်သူတွေမျှော်လင့်ထားသလောက်ပြုပြင်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေဖြစ်ပေါ်အောင်ထိရောက်စွာမလုပ်နိုင်သေးတဲ့အပေါ်ထောက်ပြဝေဖန်မှုတွေထွက်ပေါ်နေပါတယ်။လက်ရှိမှာလည်းကြီးမားတဲ့နိုင်ငံရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေဘလောက်မြင်မြန်အကောင့်ထဲပေါ်ပေးနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်စရာဖြစ်လာနေပါတယ်။အခုသတင်းပတ်စီးပွားရေးကဏ္ဍမှာတော့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေအကြောင်းကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရဲ့ရှင
်ဒီမနက်ငယ်ရဲ့စီးပွားရေးအခြေအနေဟာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းထင်ထားသလိုဖွံ့ဖြိုးတိုးတက်မှုရှိမလာတဲ့အပေါ်ပြည်သူတွေအကြအားမလို့အားမရဖြစ်လာနေတဲ့အတန်တွေထွက်ပေါ်နေပါတယ်တိုက်ပွဲတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်ပေးဆောင်ဒုက္ခတဲ့ထောင်ပေါင်းများစွာလဲဒုက္ခတဲ့စခန်းတွေမှာနေထိုင်ကြရဆဲဖြစ်တဲ့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေဘယ်လိုရှိသလဲဆိုတာသိနိုင်အောင်ကချင်ချင်းကြီးရဲ့ကွန်ရက်ကညှိနှိုင်းရေးမှူးဒေါ်ခွန်ကြာကိုမေးကြည့်တဲ့အခါသူကအရင်ဦးသိန်းစင်အစိုးရလက်ထက်ကအခြေအနေနဲ့အနှံ့ရှင်ပြီးအခုလိုစပြောပါတယ
်ဦးသိန်းစင်လက်ထက်နဲ့အခုဦးတောင်ဆန်းစုကြည်လက်ထက်နှစ်ခုကွာချက်ကတော့ဗာလဲဆိုလို့ရှိရင်အရင်တော့ကတော့ဒီကိစ္စတစ်ခုခုကိုဆောင်ရွက်တဲ့အခါမှာနိုင်ငံတကာကအဲနှောင်းမှုမှုလည်းအများကြီးပါခဲ့တယ်ပေါ့ဦးသိန်းစိန်အစိုးရမလို့ငုတ်တုတ်ထိုင်ကြည့်တာလည်းပါတယ်တိုးတော်လည်းပဲဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါကျတော့ကိစ္စအားလုံးကိုစိတ်ချလက်ချဖြစ်သွားတဲ့အခါမှာလူမှုရေးစီးပွားရေးနဲ့တခြားအဲညှိနှိုင်းမှုတွေအများကြီးကိုဒေတာခံနေမှာခံစားရတယ်ဥပမာဆိုလို့ရှိရင်တော့ဒီဖက်ကန်ဒေတာတနိုင်းဖက်ကန်ဒေတာနဲ့တနိုင်းဒေတာဒါဆိုရင်ကြောက်စိမ့်နဲ့ဒီအဲရင်းထွက်တဲ့အဓိကဒေတာဖြစ်တယ်ပေါ့အဲ့တော့ဦးသိန်းစိန်လက်ထက်တုန်းကကျတော့ဒီမှာသွားပြီးနေထိုင်လုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာဆိုလို့ရှိရင်လည်းဒီအဲတရားမှုရှိတာကတော့ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့ရှိရင်လည်းအဖက်ဖက်ကစိတ်ဝင်စားကြတယ်အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါမှာဒီမှာလုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာနိမ့်တမှုတွေဥမာဆိုလို့ရှိရင်တော့တရားဝင်မဟုတ်တဲ့ back four တွေပါတယ်အဲ့ဒါတွေရဲ့တုံးဆဲမှုတွေဟာအခုချိန်မှာတားဆီးလို့မရတော့ဘူးဖြစ်ပါတယ်ချက်ဘာဖြစ်လို့လဲဆိုရင်တော့ဒေါအောင်ဆန်းစုကြည်လက်ထက်မှာလူတွေရဲ့စိတ်ဝင်စားမှုလည်းနည်းတဲ့အခါတဘိမောက်တဲ့ဆိုရင်တော့ကိုဟာကိုပဲတဘိမောက်ပြီးမှတဘိမီဒီယာမှာထွက်လာတာအင်တာနက်လာပါတယ
်အဲ့တော့ဆိုလိုချင်တာကတော့ဒီ NLD အစိုးရလက်ထက်မှာဒီအစိုးရကိုဝေဖန်တဲ့သူနည်းလာတယ်ထောက်ပြပြောဆိုမဲ့သူမရှိသလောက်ဖြစ်လာတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်ရှင်အကယ်၍ထောက်ပြပြောဆိုတယ်ဆိုလို့ရှင်တောင်မှထောက်ပြတဲ့လူကတယောက်ပဲဖြစ်ပြီးမှကာကွယ်တဲ့လူကပိုများသွားတယ်ပေါ့ဒီအချိန်မျိုးမှာတရားဥပဒေစိုးမိုးမှုကအင်တာဖြစ်ပါတယ်
ကျွန်တော်တန်ဇာတာတွေတူပြီးထုတ်နေတာဟုတ်ပါရဲ့အခုဒါဘယ်နှစ်နှစ်ရှိနေလဲအနေဒီအစိုးရတက်တာပဲနှစ်နှစ်ရှိပြီပေါ့နော်နောက်ဒီအရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းအတိုင်းတာတစ်ခုအထိဒါဇက်တိုက်တောက်လျှောက်တူးနေတာပဲလေဒီအကြောင်းမြတ်တွေက
ဆ
ိုတော့အခုဒီအစိုးရတက်လက်ထက်မှာလည်းဒါဆက်ပြီးတော့ပို့ပြီးတော့တောင်ကြီးမားလာတယ်ပေါ့နော်တူးတဲ့နှုန်းကများလာတယ
်ဆိုတ
ော့အဲ့တော့ဒီကထွက်တဲ့တန်ဇာတာကနေရတဲ့အကျိုးအမြတ်တွေကဒေတာအတွက်ကောတကယ်အကျိုးရှိသလားဒါမှမဟုတ်လဲစီးပွားရေးကုမ္ပဏီကြီးတွေကပဲသူတို့အိတ်ထဲပဲထည့်နေသလားဒါမှမဟုတ်ရင်အစိုးရကရောအခွင့်ဘလောက်ရသလဲဒီ3ဦး3ဖလှယ်ပေါ့နော်ဘလောက်အထိများအဓိကကတော့ကချင်ပြည်နယ်အထွတ်တဲ့တန်ဇာတာတွေအတွက်ကချင်ပြည်နယ်အကျိုးရှိအောင်ဘာတွေအသုံးချနေသလဲဆိုတော့မေးခွန်းမေးစရာရှိတာဟုတ
်အခုတိုင်းပါအထိဆိုလို့ရှိရင်အမှန်တကယ်တမ်းဒီအခွင့်ဘလောက်ရသလဲဆိုတော့ကျောင်းမြေရတနာပြပွဲမှာဒီအင်ဖိုရီယမ်မှာရောင်းချတဲ့အပေါ်မှာပဲအခွင့်အတော့ရရှိမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ကြည့်ကျမတို့ဒီအချက်လက်တွေအရတော့ ဒီတောက်ဆိုင်ကနေပြီးတော့မှအခွန်ဘလောက်ရပါတယ်အဲ့ဒါကိုတုံးဆွဲတဲ့အခါမှာပြတ်ပတ်ကိုတုံးဆွဲတယ်ဆိုတော့ဝင်းလင်းမြင့်သားစွာထုတ်ပြန်ထားမှုကျမတို့မသိဘူးရှင့်အခုအခွန်ပန္တာတွေကိုဘယ်ညမှာရင်းနှီးမြှုပ်နှံမယ်ဆိုတော့ဒီတီးခြားဒီကျမတို့ဒီအဲ Supreme World Fund ဆိုတဲ့ဟာကိုလည်းအဲအခုချိန်မှာ screen reserve ရှိပြီးမှအကောင့်ထဲပေါ်တာမတွေ့ရတဲ့ခါကျတော့ဈာမကြီးမှယင်းနှုံနန္ဒလာပညာကြီးမှယင်းနှုံနန္ဒလာဒါမှမဟုတ်လို့ရှိရင်လန်ဒကားမှယင်းနှုံနန္ဒလာဆိုတာမျိုးလည်းမတွေ့ရဘူးရှင်။ဒါကြောင့်မလို့ကတိပြနေဘလောက်လာတယ်ဆိုတာတော့သိရှိဖို့အတွက်ပုံခက်ခဲပါတယ
်။ဘလောက်ထိအသုံးချနေတယ်လဲဘယ်နေရာခိုင်နှုန်းအသုံးချနေတယ်လဲဆိုတာဟာအခုလဲစောင့်ကြည့်ရတူမရှိဘူးလားဆိုတော့စောင့်ကြည့်လို့မရဘူးလားဒါမှမဟုတ်လဲဒေါခွန်ကြာတို့လိုမျိုးပေါ့နော်ဟိုဟာပေါ့လှူရှားတဲ့သူတွေကရောထုတ်ပြန်ပေးဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်တောင်းဆိုတာတွေရောရှိသလားခင်ဗျာ
။ဦးသိန်းစိန်လက်ထက်တုန်းကကျတော့ဒီလိုတောင်းဆိုဖို့အတွက်ပုံပြီးလွယ်ကူပါတယ်ရှင်။ဘာဆိုလို့ရှင်ဒီဥမာ Global Witness ကနေပြီးတော့မှဒီအစီရင်ခံစာထွက်တယ်ပေါ့။ဒီအစီရင်ခံစာထွက်တဲ့အချိန်မှာဆိုလို့ရှင်ဒီဟာတော်တော်များများကတော့စိတ်ဝင်စားမှုရရှိပါတယ်။သို့တော်လည်းအဲ့ဒီခါမှာဒီကိန်းကမြန်မာနိုင်ငံသားတွေရဲ့စိတ်ဝင်စားမှုနဲ့လှုပ်ရှားမှုအထက်နိုင်ငံသားတွေရဲ့လှုပ်ရှားမှုကပိုများတယ်လို့မြင်ရပါတယ်ရှင်။နာလေသဘောပေါက်မှုကလည်းနိုင်ငံသားတွေကပိုပြီးများတယ်လို့တွေးရပါတယ်။ခုလုံးလုံးဆင်မှာတော့ကချင်ဒေတာမှာကတခြားဒေတာမှာချက်ကိုဒီအရက်ပဲအဖွဲ့အစည်းတွေနောက်ဒီအဲတက်ကြွလှုပ်ရှားသူတွေရဲ့ဆောင်ရွက်မှုတွေကိုစမ်းသပ်မှုကပိုများနေပါတယ်။ဒီကြောင့်တစ်ခါသာတရားသဘောဆန်းဆိုလို့လည်းဥမာပုံမဒေတာမှာဆိုရင်ပုံမကအုပ်ချုပ်ရေးဘော်ခံကအုပ်ချုပ်ရေးမှုကထုတ်ပြန်ထားတဲ့အမိန့်ကိုလိုက်နိုင်ရတယ်။နာဒီဒါလေမိနာခင်ရကအုံချုံကနေဒီလိုကန့်တတ်ထားတယ်ပေါ့ဘယ်ရလို့မယ်ဆိုလို့ရှိရင်တော့လေခွင့်ပြုချက်ကိုယူပါဆိုပြီးမှပြောလို့ရှိတယ်တိုးတော်လည်းပဲအမှန်တကယ်ခွင့်ပြုချက်ကိုယူပြီးတော့မှဆောင်ရွက်မယ်ဆိုရင်တောင်မှကျမတို့ဘက်ကနေ၆လွာလေးပြီးနောက်မှခွင့်ပြုမရဘူးအတွက်ကတော့အဲအီးမလုံအဲမလုံဖြစ်တဲ့အခါတခြားလေးကြာရင်ဆက်ရှိဆက်လုံးရမလားနောက်မှလုံးရမလားဆိုတာမျိုးလည်းမသိဘူးပေါ့ဆုံးဖြတ်မှုကတော့မရှိတဲ့လောက်ဖြစ်နေတယ်ပေါ့ NLD ဆိုရလက်ထက်မှာဘလို့ပြောမယ်ဆိုဒီဇိုင်းချင်းမရှိဘူး။ကျောင်းဆန်းစုကြည်ကဆုံးဖြတ်ပြီးတာကိုပဲအကုန်လုံးကထိုင်ဆောင်နေလို့ဖြစ်နေတဲ့
။တကယ်တော့ချင်းချင်းပြောရမယ်ဆိုရင်တော့ဒီဟိုဒီမိုကရေစီအစိုးရလိုနာမည်တက်ထားတဲ့ဒီအစိုးရလက်ထက်မှာဆိုရင်တော့ပွင့်လင်းမြင့်တာမှုကပိုပြီးရှိတင်တာပေါ့နော်
။ဟုတ်ကဲ့ရှင်
။အဲ့တော့အဲ့တိုင်းမဖြစ်လာပဲအခုကစတင်ပဲဖြစ်နေတယ်ဆိုတဲ့သဘော
။ပွင့်လင်းမြင့်တာမှုလို့ပြောတဲ့အခါမှာပွင့်လင်းမြင့်တာမှုကတော့မရှိဘူးလို့ပဲပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုရင်တော့တကယ်တမ်းသူကိုယ်တိုင်ကလည်းသူ့နေမြင့်တာမှုကိုဘလို့အကောင့်ထည့်ဖော်ရမလဲဆိုတာသိရှိပုံကိုပေါ်ဦးရှင့်သို့တော်လည်းပဲထိန်းချုပ်မှုပဲပုံများနေပါတယ်ရှင့
်ဒါကမလုတ်တတ်တာလားဟိုပေါ့လုံနီးကင်နီကိုမသိတာလား
နှစ်မျိုးစလုံးဖြစ်တိုင်းပါတယ်ပထမအပိုင်းမှာကတော့လုံနီးကင်နီကိုမသိဘူးလို့ယူဆလို့ရတယ်ဥပမာကျမတို့ကချင်ပြည်နယ်မှာဆိုရင်ဝင်ကြီးထုတ်ဟာသွားဆရာဝန်ကနေပြီးတော့မှဒီဝင်ကြီးထုတ်ဖြစ်လာတာဖြစ်တယ်အဲ့တော့လုံနီးကင်နီမသိတာတော့လကောင်းပြီးလို့ရှိရင်တော့လုံနီးကင်နီအဲ့တိတော်လည်းပဲလုတ်ဖို့အတွက်လုတ်ပိုင်ခွင့်မရှိတာနဲ့ဖြစ်နိုင်ပါတယ်ရှင်။ဒါပေမဲ့အခုတဖြည်းဖြည်းနဲ့ပို့ပြီးမှပေါ်လွင်လာတာကတော့ဒီအာဏာတစ်ခုလုံးကို centralize ဖို့ဘိုဟိုကနေထုတ်ကင်ထားတယ်ဆိုတာကိုပို့ပြီးမှသိတာလာတယ်။နောက်တစ်ခုကတော့ကျမတို့အနေနဲ့ပါတီကိုပေါ်မှာလွှမ်းမိုးတာလားဒါမှမဟုတ်လို့ရှင်နိုင်ငံအပေါ်မှာလွှမ်းမိုးတာလားဆိုတာကျမတယောက်အနေနဲ့တော့မကွဲပြားဘူးရှင်။ဥပမာဆိုလို့ရှင် NLD ပါတီအနေနဲ့ဆိုရင်ကိုယ့်ပါတီဝင်တွေကိုထိန်းချုပ်ချင်တယ်လို့ထိန်းချုပ်တယ်ဆိုရင်လည်းဒါဖြစ်နိုင်ပါတယ်။တို့တော်လည်းပဲအစိုးရဖြစ်သွားတဲ့အခါမှာပါတီတစ်ခုတည်းကိုထိန်းချုပ်တယ်လို့မျိုးတနိုင်ငံလုံးရဲ့ခန္ဓာတွေကိုဥဆောင်နေတဲ့အစိုးရဝန်ထမ်းတွေပြီးလို့ရှိရင်တော့အစိုးရဝန်ထမ်းအရာရှိတွေဆုံးဖြတ်ချက်ချရမယ့်သူတွေပြီးရင်လွတ်တော်အမတ်တွေဖြစ်သွားတဲ့အခါမှာဒီပါတီကိုထိန်းချုပ်တယ်လို့နိုင်ငံလုံးငန်းကိုဆောင်ရွက်တဲ့အခါမှာလိုက်ထိန်းချုပ်သွားထားမှုတွေကိုမြင်နေရတယ်ရှင့်အဲ့တော့အဲ့နှစ်ခုပေါင်းလိုက်တဲ့အခါမှာတကယ်တော့အလုတ်ကိုမလုတ်တယ်လို့ဖြစ်သွားပါတယ်ရှင့်
ရှင်းတဲ့ဘက်မှာတော့စီးပွားရေးဖွံ့ဖြိုးမှုနဲ့ဆက်ဆံနေတဲ့လူငယ်တွေမူရစေဝါတုံးဆွဲမှုအကြောင်းကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
။ကုဇွန်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တင်းလာတဲ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုယဉ်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးငယ်အင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nesa la ne po lo khak khe da ba ka cha le ma ni ni ya da ba ka cha le ko win twet sha ni ya da de ba pa saung ma ya yaung sha da na na pai ho zee bo yaung sha da
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့မဆူမြမကဘာအကြောင်းတွေပြောပြထားသလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်အခုနောက်ပိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြည့်လိုက်ရင်လေInternet ကိုချိတ်ဆက်နိုင်တဲ့ Internet of Things ပစ္စည်းတွေဖြစ်လာကြပြီကိုသားညုံဦးရေ
ဟုတ်ပါဗျာအင်ကအပူအေးချိန်နဲ့ thermostat ကိရိယာကနေပြီးတော့အင်တကားတို့ရေခဲတက်တာတို့အဝစ်လျှော်ဇက်တို့လိုမျိုးအင်သုံးပစ္စည်းတွေကစမော်တော်ကားတွေထိအားလုံးအသစ်ထွက်တာကြည့်လိုက်လို့ရှိရင် Internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့ smartphone ပေါ်ကတဆင့်လှမ်းသွင်းလို့ရနိုင်တဲ့ဆိုတာတွေကြီးပဲဗျာ
မြန်နှုံးမြင့် Internet ဆက်သွယ်မှုဆိုတာတကူးတကားတော့ပြောနေစရာမလိုအောင်လို့ Internet တွေကမြန်လာကြတယ်Wi-Fi ကျိုးမဲ့ Internet ချိတ်ဆက်လို့ရတဲ့ပစ္စည်းတွေပို့ပြီးတော့များလာတယ်။နောက်လူတိုင်းနှိပါ smartphone ကိုသုံးနေကြတဲ့ခေတ်ဖြစ်နေတော့ဤပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူတွေရဲ့နေစဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာပစ္စည်းမဆိုဒီ Internet ချိတ်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ။ Internet ကိုရဲ့တခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိတ်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီနည်းပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်အလက်တွေကိုတခြားဆက်တွေရလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနားလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြတယ်ပေါ့ရှင
် Internet ကိုချိတ်နိုင်တာတွေနဲ့မဟုတ်ဘူးဒီ smartphone smart TV smart ရေခဲသစ်တာ smart coffee ဖြော်ဆက်ကိုမဝစ်ဆင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက် smart လက်ပတ်နာရီဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာစမတ်သွားတိုက်တိုင်တော်မှာရှိသေးတယ်အဲ့ဒါတွေအားလုံးကအင်တာနက်ကွန်ရက်ထဲမှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြာလန်အမိတ်ပြီးခန်းနိုင်အောင်လဲလှုပ်ထားကြသေးတယ်မဟုတ်လားအဓိကကတော့စမတ်ဖုန်းပေါ့ဗျာကိုယ့်ရဲ့စမတ်ဖုန်းပေါ်ကနေပြီးတော့ရှိသမျှစမတ်ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်မော်တော်ကားတွေကအပူအေးပေးဇက်တို့သချင်းဖွင့်ဇက်တို့ကိုတော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ
အဲ့ဒါကြောင့် Internet of Things အတွက်ဒီစမတ်ဖုန်းတွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာချင
်း Years ago it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides you your audio, gives you your email.
ဘောရင်တွေတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာ computer တွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသချင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုအလုပ်တွေအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်နေမကပါဘူးတခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ
်အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ internet ကနေတဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရတဲ့ဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့သက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါapp မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ command center ကိုကဲရေးဌာနချုပ်လိုပဲအားလုံးကိုဒီပေါ်ကနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ
Internet of Things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းမမှုကပိုတော့မှကြီးလာအောင်မယ်လို့ဤပညာကျွမ်းကျင်သူတိုင်းကတော့ခံမှန်းနေကြတာပဲဗ
ျ The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone တွေကပိုပြီးတော့တောင်လှမ်းမလာပါအောင်မယ်။သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်ပါ။တချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်၊ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကျေနပ်နိုင်ကြတော့ပါဘူး။ဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်သေးလဲဆိုတာမျိုးပိုးပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါရစေ။ဟိုးရင်တုန်းကတော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအတားအဆီးလို့ဖြစ်ခဲ့ပါရစေ။ internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါရစေ
။ internet ကွန်ရက်ထဲမှာခုလိုမျိုးကိုပိုင်အသုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘလောက်ထိစိတ်ချရတယ်လဲဆိုတဲ့လုံခြုံစိတ်ချမှုဘိုင်းနဲ့ပတ်သက်ပြီးတော့မိကုံထုတ်တာတွေကလည်းများလာတယ်ဗျ။အထူးသဖြင့်ဂျာကနေဝင်ဖောက်ပြီးတော့ချက်လက်တွေခိုးတာတို့online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုဂျားနေပြီးတော့ခိုးဝင်လို့ရသွားပြီဆိုရင်ကိုယ့်ရဲ့အထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတည်းကိုပါဂျားဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမဆင်ပြေမွေ
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအဆင်ပြေအောင်လွယ်အောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုရဲ့ internet line ကလုံခြုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှာဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောက်နေတဲ့ hacker တွေကအခွင့်ကောင်းယူသွားနိုင်တယ်ဆိုတာကို Michigan တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့သက်တည်ပြခဲ့ကြသေးတယ်ရှင် မလာ 14 ရက်နေ့တော့မီရှိဂန်တက္ကသိုလ်ကသူ့တေသီတွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင်9ဒေါ်လာတန် speaker တစ်ခုကိုသုံးပြီးတော့မှအင်တာနက်နဲ့ချိန်ထားတဲ့စမတ်ဖုန်းတွေရစင်ဆာရီမော်တော်ကားတွေဒီကျန်းမာရေးနဲ့ကိုလက်လှူရှားမှုအခြေအနေတွေကို Fitbit လိုမျိုးကိုမဝတ်ထားရတဲ့ပစ္စည်းတွေကိုကြားကနေပြီးတော့ဟက်လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင်အင်တာနက်ချိန်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့အကောင့်တွေရှိပါတယ်သက်ဆိုင်တဲ့ app တွေကိုသုံးနိုင်ဖို့လဲအကောင့်တွေရှိကြပါတယ်အဲ့ဒီအကောင့်တွေမှာခံမှားခဲ့တဲ့ password တွေကိုပေးထားသင့်တယ်ဆိုတာကိုပညာရှင်တိုင်းကအကြံပြုထားကြတယ်ဗျ နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတဲ့ဆိုလို့ရှင် update
လုပ်ဖို့ကိုလည်းအရေးကြီးပါတယ်။ကိုယ်အိမ်ကအင်တာနက်ရောက်တာကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားသင့်တယ်လို့ပြောကြပါသေးတယ်။ဒီအင်တာနက်ချိတ်ဆက်နိုင်မဲ့ပစ္စည်းတွေထုတ်တဲ့ကုမ္ပဏီတွေနဲ့အင်တာနက်လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်သေးတာကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့နည်းပညာလုံ
IOT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာတတ်မှတ်ပြဋ္ဌာန်းချက်တွေကိုလုံသိပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်
လောကရေပြောသမျှအစီအစဉ်ဖြစ်ပါတယ်ခုတော့အနိဖုညာလောကနဲ့ကမ္ဘာသလွားထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူတထွားတွေကိုစူးစီးပြီးတော့တသက်ရောင်သတင်းလွှာအဖြစ်မအေးသနာကျော်ကတင်ဆက်ထားပါတယ်
မင်္ဂလာပါအားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ကမ္ဘာကျော်ဖက်ရှင်အဝတ်ထည်ကုမ္ပဏီကြီးတွေကအရန်ပိန်တဲ့မော်ဒယ်တွေအရန်ငယ်တဲ့မော်ဒယ်တွေကိုမသုံးတော့ဘူးလို့ပြောလိုက်ပါတယ်ဒီလိုမျိုးကမ္ဘာဖက်ရှင်လောကကသတင်းထူထူရာတွေကိုခုတစ်ပတ်ပြောပြသွားမှာဖြစ်ပါတယ်ပြည်သင်းနိုင်ငံမှာကျင်းပခဲ့တဲ့ Paris Fashion သတင်းပတ်မှာဒီယောဂအစား Saint Laurent ဒီဇိုင်းအစုံသူတို့ရဲ့နောက်ဆုံးစံသစ်ဖန်တီးမှုဖက်ရှင်လက်ရာတွေကိုပြသခဲ့ကြပါတယ်ဒီတစ်ခါတော့ဖက်ရှင်လောကရဲ့တင်ကြတာလို့ဖြစ်နေတဲ့ရမ်းပိန်ပြီးတော့အသက်မပြည့်သေးတဲ့မော်ဒယ်တွေကိုသူတို့ကမတုံးမဲနဲ့အဲ့ဒီကနေခွဲထွက်ဖို့လမ်းကြောင်းထွင်လာကြတာတွေ့ရပါတယ်သူတို့ရဲ့မိခင်ကုမ္ပဏီတွေဖြစ်တဲ့ LVMH နဲ့ Kering တို့ရဲ့မူသစ်တွေဖြစ်တဲ့အဲ့လိုနေမကောင်းတော့အောင်မတရားပိန်ပြီးတော့အရန်အသက်ငယ်တဲ့မော်ဒယ်တွေမတုံးတော့ဘူးဆိုတော့ကိုသူတို့ကအဲ့ဒီမူကိုကင်ဆယ်ပြီးတော့လိုက်ပါဆောင်ရွက်တာဖြစ်တယ်လို့ပြောပါတယ်LVMH နဲ့ Kering Company တို့ကသူတို့ရဲ့ fashion အဝတ်အထည်အသုံးဆောင်တွေကိုဝတ်ဆင်အလှပြတဲ့ model တွေဟာအနည်းဆုံးအသက်ဘယ်လောက်ရှိရမလဲအင်ကြီး size ဘယ်လောက်ရှိရမလဲဆိုပြီးတော့သတ်မှတ်ခဲ့တာပါဒီကိစ္စကိုကြဲကြဲပြင်းပြင်းလှုံ့ဆော်လှုံ့ရှားနေတဲ့သူတွေကတော့သူတို့ရဲ့ပြောင်းလဲတဲ့မူဝါဒဟာအချိန်ကြိုက်လေးပဲလို့ပြောပါတယ် Christian Dior Fashion Show မှာပါမဲ့အသက်20အရွယ် Super Model Daniel Ellsworth ကသူတို့လောကမှာကြုံရတဲ့အတွေ့အကြုံကိုပြောပြသွားတာပါအရန်ပိန်ချိန်ပြီးတော့လုံးဝအစာမစားတဲ့ကောင်မလေးတွေအများကြီးတွေ့ရပါတယ်ဒီမော်ဒယ်လောကကိုဝင်ကျင်တာနဲ့သူတို့ရဲ့ခန္ဓာကိုယ်ကိုအနေရဖြစ်စေလောက်တဲ့အတိုင်းအတာထိအငတ်ခံနေကြတာမျိုးမဖြစ်အောင်လို့အခုကုမ္ပဏီတွေကလုပ်နေတာလေလို့ပြောသွားပါတယ်ဒါမှမဟုတ်ဒီလိုလှုပ်ရှားမှုကဖက်ရှင်လုပ်ငန်းကြီးတစ်ခုလုံးမှာကြဲကြဲပြင်းပြင်းဖြစ်လာဖို့တော်တော်လေးဝေးပါသေးတယ်ပြင်သစ်မှာတွေ့ရတဲ့မော်ဒယ်တွေကိုကြည့်လိုက်ရင်တော့အရန်ပိန်တဲ့သူကြီးပါပဲအရန်ငယ်တဲ့သူတွေလည်းပါပါတယ်Kering Company အောင်က Saint Laurent တစ်စိတ်အတွက် model လုပ်တဲ့ Kaia Gaba ဆိုရင်အသက်16နှစ်ပဲရှိသေးတာပါ။သူကနာမည်ကျော် model တူဖြစ်တဲ့ Cindy Crawford ရဲ့သမီးဖြစ်ပါရဲ့။ဒါမဲ့လည်းခုလိုမျိုးနာမည်ကြီး fashion company ကြီးတွေကစပြီးတော့ဒီလိုလုပ်တာဆိုတော့တခြားသူတွေလည်းကိုယ့်ရဲ့လုပ်ငန်းနဲ့မကောင်းတဲ့အချက်ကိုသတိပြုမိပြီးတော့ပြင်ဆင်လာဖို့တွန်းအားပေးရာရောက်တယ်လို့ designer တွေ model တွေနဲ့ fashion လောကကလူတွေကပြောပါရဲ့။ကျမတို့ fashion လုပ်ငန်းတွေအနေနဲ့လဲတာဝန်ယူသင့်တာကိုယူဖို့အရေးကြီးပါတယ်လို့ဗြိတိရှ်ဒီဇိုင်နာ Stella McCartney ကပြောပါတယ်။ fashion design တွေ designer တွေ model ရွေးတဲ့သူတွေ model company တွေပြီးတော့ model တွေအားလုံးတာဝန်တိတိလှုပ်ဆောင်ရပါမယ်လို့ Kering Company လက်အောက်ခံဖြစ်တဲ့ Stella McCartney ဆိုတဲ့သူ့ရဲ့နာမည်နဲ့ fashion design မူပိုင်ရှင် designer Stella McCartney ကိုယ်တိုင်ကပြောသွားပါတယ်ရှင်။သူရဲ့မိခင်ကုမ္ပဏီတွေဖြစ်တဲ့ Louis Vuitton, Moët Hennessy, LVMH နဲ့ Kering တို့ကမူသစ်ဖြစ်တဲ့အဲ့လိုမျိုးနေမကောင်းတော့အောင်မတရားပိန်ပြီးတော့ခုနကပြောသွားတဲ့လိုမျိုးအခု Paris Fashion သတင်းပတ်မှာပါဝင်ပြီးတော့ပြသခဲ့တဲ့ဒီ fashion design တွေက Kering နဲ့ LVMH ကုမ္ပဏီရဲ့အစီအမံကိုလိုက်လုပ်တာဆိုတော့အဲ့ဒီကုမ္ပဏီတွေပြောင်းလဲလိုက်တဲ့အစီအမံကိုပြောပြခြင်းပါလေအဲ့ဒီကုမ္ပဏီတွေကပြီးခဲ့တဲ့လပိုင်းအတွင်းကပဲရန်ပိန်ပြီးတော့အစာမစားတဲ့ယောဂတိုက်ဖြည့်ရေးအတွက်သူတို့ရဲ့ကုမ္ပဏီစည်းကမ်းတချို့ကိုပြောင်းလိုက်တာပါ မိန်းကလေးငယ်တွေမစားမတောင်းတဲ့ယောဂရတဲ့အထိဖြစ်လာတာဟာဖက်ရှင်လုပ်ငန်းကြောင့်ဖြစ်တယ်ဆိုပြီးတော့အများဝေဖန်ခံနေရတာကိုတုံ့ပြန်တဲ့အနေနဲ့သူတို့ကအဲ့လိုအရန်ပိန်တဲ့မော်ဒယ်တွေမသုံးတော့ဘူးလို့စက်တင်ဘာလ6ရက်နေ့မှာကြေညာသွားကြတာပါပြင်သစ်မှာ2015ဥပဒေတရက်အရအရန်ပိန်တဲ့မော်ဒယ်တွေကိုငှားရမ်းအသုံးပြုခွင့်ကိုပိတ်ထားတာပါဒါပေမဲ့လည်းတကယ်လက်တွေမှာတော့မော်ဒယ်တွေကသူတို့ရဲ့အသက်အရွယ်ကိုယ်လေးချင်းကိုယ်ခန္ဓာအနေအထားတို့ကကျန်းမာရေးနဲ့ညီညွတ်ပါတယ်ဆိုတဲ့ဆရာဝန်ရဲ့ထောက်ခံချက်ပဲပြဖို့လိုပါတယ်ဒါပေမဲ့ Garrett နဲ့ LVMH company ကအခုထက်ပိုပြီးတော့အလေးနဲ့ဒါကိုအကောင့်ထဲပေါ်ဖို့အတွက်သူတို့ရဲ့စီမံကိုပြောင်းတာဖြစ်ပါတယ်။အမျိုးသမီးတွေဆိုရင်ဥရောပအဝတ်အစား size 34အမျိုးသားတွေဆိုရင်တော့ size 44ထက်သေးတဲ့ model ကိုမငားရအောင်လို့ပြောပါတယ်။ဒီဥရောပရဲ့ size 32က American size 3ညာဖြစ်ပါတယ်။ model တွေရဲ့ကိုခန္ဓာချိုးစားတွေနဲ့ပတ်သက်လို့ဝေဖန်မှုတွေတော်တော်များများထွက်လာပြီးတော့နိုင်ငံတော်တော်များများကလည်းဒီကိစ္စကိုအရေးယူဖြေရှင်းဖို့ကြိုးစားတာတွေ့ရပါတယ်။ပြည်သင်းနိုင်ငံအပြင်ဆိုရင်တော့ဒီအစ္စရေးမှာဆိုရင်2013ကတည်းကအရန်ပိန်တဲ့မော်ဒယ်တွေမသုံးရဘူးဆိုပြီးတော့တားမြစ်ခဲ့တာပါ။အီတလီနဲ့စပိန်မှာတော့တရားဥပဒေနဲ့တားမြစ်တာမျိုးမဟုတ်ပေမဲ့လည်းကိုယ့်ရဲ့အသီးစိတ်နဲ့ကိုကျင့်ဝတ်မှုတွေချမှတ်ခဲ့ပါတယ်။နောက်ပြီးတော့ခုနကတော့ဒီပါရီဖက်ရှင်သတင်းဘက်မှာဒီမော်ဒယ်တွေကိုပိန်ပိန်လေးတွေမငှားဘူးလို့ပြောတဲ့ Christian Dion, Givenchy, Yves Saint Laurent နဲ့ Gucci တို့ဆိုရင်သူတို့ရဲ့မော်ဒယ်တွေကျန်းမာရေးအတွက်အားမခံပါတယ်လို့ကုမ္ပဏီပြတိညင်မှာပြထန်းထားတာပါ။နောက်ပြီး16နှစ်ထက်ငယ်တဲ့မိန်းကလေးတွေကိုလည်းလူကြီးမော်ဒယ်နေရာမှာအလှပြမခံရဘူးဆိုတာမျိုးတားမြစ်ထားပါတယ်။အဲဒီ fashion တစ်စိတ်တွေကမော်ဒယ်တယောက်ကိုသူတို့ကြော်ညာအတွက်ဓာတ်ပုံဗီဒီယိုမရိုက်ခင်6လအတွင်းဆရာဝန်ယူထားတဲ့ကျန်းမာကြောင်ထောက်ခံစာနဲ့ဆေးရောဂါကုဆရာဝန်စီကယူထားတဲ့ထောက်ခံချက်တို့ပြခိုင်းပါတယ်။သူတို့ကဒီ September အစောပိုင်းမှာစီမီမိုအသစ်ချမှတ်ပြီးတော့ဒီအခုအော်တိုဘာလထဲမှာကျင်းပခဲ့တဲ့ပါရီဖက်ရှင်သတင်းပတ်မတိုင်ခင်စပြီးတော့အကျုံးဝင်ဖို့အစီအစဉ်လှုပ်ဆောင်တာဖြစ်ပါတယ်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တော့ရောင်းသတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မအေးတနာချိုတင်ဆက်ထားတဲ့တတန်ရောင်သတင်းလောကနာဖြစ်ပါတယ်။ခုတော့အပတ်စဉ်ကနနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့ကချင်ငင်းကြားရဲ့ကွန်ရက်အဖွဲ့ပူရဲတီထောင်တို့လည်းဖြစ်ကြားမရေရာတန်းတို့ညီမရဲ့ကွန်ရက်အဖွဲ့ညွန့်ကြားရင်မှုလည်းဖြစ်တဲ့မမေစပယ်ဖြူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မောင်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ဒီလိုလိုလည်းမှာကိုစံဘိုးသားယုံကြည်ထားတဲ့အရာဒါမှမဟုတ်စံနှုန်းသတ်မှတ်ချက်တစ်ခုစီတော့အနည်းဆုံးရှိကြမှာပဲလို့ကျွန်မထင်ပါတယ်။ကျွန်မမှလည်းကျွန်မယုံကြည်စွာတန်ဖိုးထားတဲ့အရာတွေရှိပါတယ်။အဲ့ဒါကတော့ရခဲ့တဲ့လူဘဝမှာရိုးသားစွာမှန်မှန်ကန်ကန်အသက်ရှင်နေထိုင်ခြင်းပါပဲ။အဲ့လိုယုံကြည်တဲ့အတွက်ဇန်တူညီမြမှုနဲ့တရားမျှတမှုအတွက်ကျွန်မတတ်နိုင်သလောက်ရိုးသားစွာရည်တည်လှုပ်ဆောင်နေ။ဒီကနေ့အထိလည်းရိုးသားတယ်ဆိုတာကိုတတ်သိတခုလို့ကျွန်မကတော့ယုံကြည်လက်ခံထားပါပဲ။လူတွေကပြောကြမယ်။ဒီခေတ်ကြီးမှာနေရာတကာရိုးသားနေလို့မရဘူးလို့ပြီးတော့ရိုးသားခြင်းဟာလူတိုင်းနဲ့မတန်ဘူးစသဖြင့်ပေါ့။အပြိုင်ဆိုင်များပြီးတော့ရုပ်ဝတ္ထုဖွံ့ဖြိုးတိုးတက်မှုကိုဦးစားပေးတတ်တဲ့အတိုင်းအဝိုင်းပတ်ဝန်းကျင်မှာဆိုရိုးသားတယ်ဆိုတာရွှေထက်ရှားတဲ့အရာတစ်ခုလိုပါပဲရိုးလို့ရင်အရယ်လို့ပြောတတ်ကြသလိုနေရာတကာမှာရိုးသားလုံးအားကြီးရင်လူတွေကကိုယ်ကိုမတုံးမအားတယောက်လို့ထင်မြင်ဆက်ဆံကျင်ကြတယ်ရိုးရိုးသားသားမမှန်ကန်ကန်ပြောဆိုနေထိုင်တဲ့အတွက်လူတွေကကိုယ်ကိုအတုံးချတာအမျက်ထုတ်အကောက်ကြံတာမျိုးတွေလည်းကြုံကျင်ကြုံရနိုင်ပါတယ်ဒါပေမဲ့ဘလို့အရာကြောင့်မှကိုယ့်ဘဝမှာကိုယ်လေးလေးနဲ့တန်ဖိုးထားလက်ကင်ထားတဲ့အရာတွေကိုအလဲထက်မလုပ်တင်ဘူးလို့ကျမကတော့ယုံကြည်တယ်။ကိုယ်တန်ဖိုးထားတဲ့ယုံကြည်မှုကြောင့်လက်လွတ်ဆုံးရှုံးခဲ့ရတဲ့အရာတွေနောက်ကျခဲ့ရတဲ့အခွင့်အရေးတွေရှိကြလဲရှိမှာပေါ့။ဒါပေမဲ့ကျမကတော့အဲ့ဒီအတွက်တစ်ခါမှနောင်တမရမိပါဘူး။တစ်ခါတစ်ခါကိုယ့်ရဲ့ရိုးသားမှုဟာအမှန်ကိုမြင်နိုင်ဖို့ခက်ခဲလွန်းတဲ့လက်ကွက်တွေနဲ့ပြည့်နေတဲ့လူအဖွဲ့အစည်းတွေမှာယုံကြည်ဖို့တိတ်ခတ်ခဲတဲ့အမှန်တရားတစ်ခုလည်းဖြစ်ကျင်ဖြစ်နေပါလိမ့်မယ်။ဒီခေတ်ကြီးထဲမှာတကယ်ရိုးသားပါတယ်ဆိုတဲ့လူဟာရှားလွန်းတော့ကိုကဘလောက်ပဲသဘောရိုးနဲ့ပြောဆိုပြုမှုနေပါစေအောင်တော့ကိုကိုအပေါ်ယံဟန်ဆောင်ပဒံလုတ်တရုတ်ပြနေတယ်လို့တောင်ထင်ကျင်ထင်ခံရနိုင်သေးတယ်။ဒါပေမဲ့လူတွေကကိုယုံကြည်တန်ဖိုးထားတဲ့အရာတွေပေါ်ဒီဇိုင်းမမှန်မရက်တည်ခဲ့ဘူးဆိုရင်
လူသားကဘာအတွက်လက်စင်မီဆိုတာလဲရှိလာမှာမဟုတ်တလို့လေးပေါ်မှာပြန်တန်းနိုင်တဲ့လေရင်ပြန်တို့လက်ကဘာပေါ်အထိခြေချဖို့လို့ဆိုတာလဲဖြစ်လာမှာမဟုတ်ဘူးလေကိုယ့်ရဲ့ယုံကြည်မှုဟာတေးငယ်တဲ့အရာတစ်ခုခုလည်းဖြစ်နိုင်တယ်လို့ကြီးမားစမ်းကြဲတဲ့စိတ်ကူးအိမ်မက်တစ်ခုလည်းဖြစ်ခြင်းဖြစ်လို့ရတယ်ဘယ်လိုအရာကိုပဲယုံကြည်တာဖြစ်ပါစေကိုယ့်ရဲ့ယုံကြည်မှုနဲ့စိတ်ကူးစိတ်တမ်းတွေဟာကိုယ်ကိုယ်တိုင်ရောအများပြည်သူကိုပါခိခိုက်အန္တရာယ်ပေးနိုင်တဲ့အရာမဖြစ်ဖို့သာလိုတာဒါကြောင့်ရိုးရိုးသားသားပဲကိုယ်ယုံကြည်တဲ့ဘဝကိုအသက်ရှင်နေထိုင်ကြဖို့ကျွန်မကတော့အားပေးချင်တယ်ရိုးသားတဲ့သူမရှိသလောက်ရှားသွားပြီဆိုပေမဲ့လည်းလုံးဝမရှိတာမဟုတ်ပါဘူးဆိုတာကိုကျွန်မကတော့တတ်နိုင်သလောက်တတ်တည်ပြချင်နေတုံးပဲကိုယ်ယုံကြည်တဲ့အမှန်တရားကိုစိန်ခေါ်စစ်ဆေးမဲ့ငွေကြေးယာဒူးအာဏာနဲ့နေရအခွင့်အလမ်းအမျိုးမျိုးနဲ့ချင်းချောက်မှုအန္တရာယ်တွေကိုလည်းအချိန်မရွေးနေရာတိုင်းမှာကြုံရနိုင်ပါတယ်ကိုယ့်ရဲ့ယုံကြည်ချက်အတွက်အသက်တောင်စွန့်ရဲခဲ့ကြတဲ့ရှေးတုန်းကယုံကြည်သူကြီးတွေလိုပဲကျွန်မအတွက်လည်းဘလို့အရာကမှကျွန်မယုံကြည်တန်ဖိုးထားတဲ့အရာတွေကိုပြောင်းလဲဖို့ရတတ်ဆွမ်းနိုင်မှာမဟုတ်ပါဘူးကိုယ်ယုံကြည်တန်ဖိုးထားတဲ့အမှန်တရားအတွက်ကိုယ့်အသက်နဲ့အမျှနောက်ဆုံးအချိန်ထိကာကွယ်ရည်စွန့်လွတ်ရဲသူတွေကိုပဲကျွန်မကတော့သူရဲကောင်းအဖြစ်သတ်မှတ်လေးစားဂုဏ်ယူတယ်တကယ်တော့ရိုးသားတယ်ဆိုတာအကြီးအကျယ်ဆုံးသောတတိတစ်မျိုးပါကျမယုံကြည်တယ်လို့ပဲရိုးရိုးသားသားအသက်ရှင်ခြင်းနဲ့ကျမတို့ရဲ့လူဘဝမှာခက်ခဲတဲ့အရာတွေကိုဖြတ်တန်းကြမယ်ဆိုကျမတို့နေထိုင်တဲ့ကမ္ဘာကြီးဟာငြိမ်းချမ်းလာမှာအမှန်ပဲလို့ကျမကတော့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00 AM ထိလိုင်းဒိုမီတာ3052တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင
်မြန်မာနိုင်ငံအနောက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်ဆစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပသမ္မတကထပ်မံတိုက်တွန်းထားပါတယ်ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုဝေဖန်ပြောဆိုမှုတွေရှိထားတယ်လို့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေတုံ့ပြန်လုပ်ဖို့လူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာအပေါ်ဥရောပသမ္မတကဒဏ်ခတ်အရေးယူမဲ့ Writers ကရရှိထားတဲ့မူကြမ်းထဲမှာတော့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တခြားစစ်တပ်ကြီးတန်းခေါင်းဆောင်တွေကိုဖိတ်ကြားမှုဆိုင်းငံ့မဲ့အချက်လဲပါဝင်ပါတယ်။လက်ရှိရှိနေဆဲဖြစ်တဲ့မြန်မာနိုင်ငံအပေါ်စစ်လက်လက်နဲ့စစ်သုံးပစ္စည်းရောင်းချမှုပိတ်ပင်ထားမှုကိုလည်းအတီးပြုတ်ထောက်ခံတဲ့အကြောင်းWriters သတင်းဌာနကရရှိထားတဲ့အထောက်အထားတွေမှာတွေ့ရပါတယ်။ Dreamers Day လို့ခေါ်ကြတဲ့အမေရိကန်ပြည်ထောင်စုကိုကလေးဘဝကလေးကတရားမဝင်ရောက်လာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရေးဒီမိုကရက်တင်နဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့်စနစ်ကိုအလုံးစုံပြုပြင်ပြောင်းလဲဖို့နဲ့လွှင့်မှုကြီးကြပ်ရေးဝန်ထမ်းတောင်းထပ်မံခံထားဖို့နောက်တောင်ပိုင်းနယ်စပ်ကိုဒတိုင်းတိဆောက်ရေးတို့နဲ့ပတ်သက်လို့တော့အလျှော့ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့တုန်းကရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။တူရကီနိုင်ငံတွင်အမေရိကန်ယာယီပြည်ဝင်ခွင့်လျှောက်ထားနိုင်မှုခေတ္တဆန့်ကန့်လိုက်တာကိုပြန်လည်ပြင်ဆင်ဖို့တူရကီဘက်ကဒီကနေ့တနင်္လာနေ့မှာတောင်းဆိုပါတယ်။တူရကီနိုင်ငံတွင်အမေရိကန်ယာယီပြည်ဝင်ခွင့်လျှောက်ထားမှုကိုမနေ့တနင်္ဂနွေနေ့ကစလို့အမေရိကန်ဘက်ကယာယီဆန့်ကန့်လိုက်တာဖြစ်ပြီးတူရကီဘက်ကလည်းအလားတူတုံ့ပြန်လိုက်ပါတယ်ရှင
်။တရင်အချင်းချက်ကိုမတင်ငယ်ထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyak ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 6:00 AM ထိလိုင်းဒိုမီတာ30.40-48.50 MHz နဲ့လိုင်းလံမီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.